ရလရင်နဲ့အထိမ်းအမှတ်ဖြင့်နိုင်ငံရေးတကြွလှုပ်ရှားသူတချို့အပါအဝင်အကျဉ်းသားတွေကိုစစ်ကောင်စီကပြန်လှုပ်ပေးလိုက်တဲ့အပေါ်မှာမြန်မာရေးလှုပ်ရှားသူတွေနဲ့အကဲခတ်တွေကသတိထားကြိုးစို့လိုက်ကြပါတယ်ဆရာနာသိမ်းပြီးနောက်ပိုင်းဖိနှိပ်မှုတွေကြောင့်နိုင်ငံတကာရဲ့
ပြန်လှုပ်ပေးလိုက်ပေမဲ့လုံလောက်မှုမရှိသေးဘူးလို့ထောက်ပြကြပါတယ်။ဒီအကြောင်းကိုဆက်ပြီးတော့တင်ပြချင်ပါတယ်ခင်ဗျာ။ခုနှစ်ဆယ့်ငါးနှစ်မြောက်စင်ရတူလွတ်လပ်ရဲ့အထိမ်းအမှတ်နဲ့လူမှုရေးအရထောက်ထားသောအဖြစ်အကျဉ်းသား9000ကျော်ကိုနိုင်ငံတော်ဝန်အကျဉ်းထောင်တွေကနေလူငင်းချလာခွင့်နဲ့ဇန်နဝါရီ၄ရက်နေ့မှာပြန်လှုပ်ပေးလိုက်တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာပါ။
သွယ်ရေးသတင်းအချက်အလက်နဲ့ဤပညာဌာနဝန်ကြီးဦးထင်လင်းအောင်ကသုံးသပ်ပါတယ
်။အကျဉ်းသားတွေကိုလွှတ်ပေးလိုက်တယ်ဆိုတာကိုတော့ကျွန်တော်တို့ကဒါကြိုဆိုရမှာပေါ့။ဒါပေမဲ့တိတိကျကျပြန်ပြီးတော့ကျွန်တော်တို့ကြည့်ကြမယ်ဆိုလို့ရှိရင်တော့ဒီအကျဉ်းသားတွေဟာအစကတည်းကကိုကဟိုဖမ်းဆီးဖို့မလိုတဲ့လူတွေကိုအာဏာကိုအလွဲသုံးစားလုပ်ပြီးတော့ဖမ်းဆီးခဲ့တယ်ပေါ့နော်။ဆိုတော့ဒါကဘယ်လိုမှလက်ခံလို့မရတဲ့အနေထားဗျာ။လက်ရှိအချိန်လည်းပဲဆက်လက်ပြီးတော့လည်းပဲသူတို့ဟာနေရီမှာမြို့နယ်တွေမှာဖမ်းဆီးနေသေးတယ်ဆိုတဲ့အနေထားတွေကျွန်တော်တို့တွေ့နေရတယ်။ဒါဟာသူတို့ဟာဒီမိုကရက်တစ်ပြန်ပိုးတွေကိုအရေးတည်ယူနဲ့ပြန်ပြီးတော့လွတ်တဲ့အနေထားမျိုးလို့တော့ကျွန်တော်တို့ကတော့မမြင်ဘူး။ဒါဟာနိုင်ငံတကာဖိအားတွေရှိမယ်ပြည်တွင်းမှာလည်းပဲပြည်တွင်းကလှုပ်ရှားမှုတွေကလည်းပိုပိုပြီးတော့စိတ်လာတဲ့အခါကျတော့ဒီဖိအားတွေကိုညှော့နှဲသွားအောင်လို့စစ်ကောင်စီအနေနဲ့ကအပြလှုပ်ဖို့လောက်ပဲဒါကိုလှုပ်ပေးတယ်လို့ကျွန်တော်တို့ကတော့ယူဆတယ်
။တိတ်မကြသေးခင်ကပဲမြန်မာအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန့်ရေးကောင်စီမှရှားပါးလာတဲ့ဆုံးဖြတ်ချက်တည်းရဲ့ချမှတ်နိုင်ခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုအမြန်ပြန်လှုပ်ပေးရမယ်ဆိုတဲ့အချက်အပါဝင်စစ်ကောင်စီရဲ့အကြမ်းဖက်မှုတွေရပ်တန့်ရမယ်လို့တိုက်တွန်းထားတာပါ။တချိန်တည်းမှာပဲအမေရိကန်အမျိုးသားကာကွယ်ရေးအသုံးစိတ် NDAA ထဲမှာမြန်မာဒီမိုကရေစီရင်းနဲ့ပတ်သက်လို့ထောက်ပံ့သွားမဲ့ Burma Act 2022ကိုလည်းထည့်သွင်းခဲ့တာတွေကစစ်ကောင်စီပေါ် PR တွေတိုးလာစေခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကဆက်အာဏာရှင်အဆက်ဆက်ဟာနိုင်ငံတကာက PR ပေးတဲ့အတိုင်းလမ်းလျောဆောင်ရွက်ပေးတာမျိုးရှားပါပြီးသူတို့အာဏာတည်မြဲရပ်တည်နိုင်ရေးအတွက်အခင်းအကျင်းတွေဖန်တီးလိုတဲ့အခါမျိုးမှာအခုလိုနိုင်ငံရေးအကျဉ်းသားတချို့ကိုပြန်လှုပ်ပေးလို့ရှိတယ်လို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာအရေးအကဲခတ်သူဒေါက်တာတင်းစွေကမြင်ပါတယ
်ဆစ်ဆိုးရလက်ထက်အလုံးသုံးခုလုံးကိုချုပ်ကြည့်လို့ရှိရင်နိုင်ငံတကာရဲ့ PR သမုတ်တွန်းအားဆွဲအားတွေကိုသူကသိအရေးမဆိုင်ဘူးဒုတိယတစ်ချက်ကတော့သူတို့လုပ်ချင်နေတဲ့ PR ရုပ်ောက်ပွဲအခါသူတို့ကနံပါတ်1ကအရေးကြီးဆုံးဖြစ်တယ်အဲ့တော့ PR ရုပ်ောက်ပွဲသူလုပ်ချင်တယ်လို့ဖြစ်အောင်ပြည်တွင်းအခင်းအကျင်းတွေသူလုပ်ပါလိမ့်မယ်ဒါကြောင့်အခုအကျဉ်းသားလှုပ်ရေးကတော့ဒီကောင်နဲ့မဆိုင်မဲနဲ့သူ့ကိုလုံနေကြအလုပ်တစ်ခုကိုဟိုလုံသွားတာပဲလို့မြင်တယ်အဲ့တော့ကျွန်တော်တို့ပိုပြီးဆိုရင်ဇာကနောက် PR ယူကောက်ပွဲအခင်းကျင်းအတွက်ပြည်တွင်းမှာဖိနှိပ်ဖြိုခွဲမှုတွေမြောက်များစွာဖြစ်လာနိုင်တယ်လို့ကျွန်တော်ကတော့မျှော်လင့်ထားပါတယ်ခင်ဗျ
2008ဖွဲ့စည်းပုံအခြေခံဥပဒေအရအာဏာကိုထိန်းယူခဲ့တာပါလို့ပြောထားတဲ့စစ်ကောင်စီကတော့ဒီ2023ခုနှစ်အတွင်းရွေးကောက်ပွဲတစ်ခုအောင်မြင်စွာကျင်းပနိုင်ဖို့ပြင်ဆင်နေတာကြောင့်အဲ့ဒီရွေးကောက်ပွဲကိုနိုင်ငံတကာကအတိအမှတ်ပြုလာအောင်လို့ရွေးကောက်ပွဲမတိုင်ခင်အမြင်ကောင်းအောင်အခုလိုနိုင်ငံရေးအကျဉ်းသားတချို့ပြန်လှုပ်ပေးတာမျိုးဖြစ်နိုင်တယ်ဆိုတဲ့သုံးသပ်သူတချို့လည်းရှိပါတယ်။ NUG ဝန်ကြီးဦးထင်လင်းအောင်ကတော့အဲ့ဒီအမြင်ပေါ်သဘောထားကွဲပြားသူဖြစ်ပါလေ
။ဒီရွေးကောက်ပွဲကိုတော့ဘယ်သူကမှလည်းအတိအမှတ်ပြုမှာမဟုတ်တလို့လူလူကလည်းအတိအမှတ်ပြုမှာမဟုတ်ဘူး။သူတို့အနေနဲ့လည်းဟိုညံညံနဲ့ကိုတုံးထားတဲ့ပွဲတစ်ပွဲကိုသူတို့ထုတ်ပြီးတော့ကစားလာတယ်လို့ပဲကျွန်တော်တို့ကတော့မြင်တယ်ဆိုတော့ဒီလူကြီးအတွက်လောက်ဒွေးကိုလွှတ်ယုံနေတော့ဒါရွေးကောက်ပွဲအတွက်ကိုဘာအကျိုးတရားမှုမှလည်းရှိမှာမဟုတ်ဘူးဒီရွေးကောက်ပွဲဆိုတာကိုလည်းဟိုတိုင်းရင်းသားဒေသတွေမှာရှိတဲ့တိုင်းရင်းသားခေါင်းဆောင်တွေအပါအဝင်ဘယ်နိုင်ငံကကမှလည်းအတိအမှတ်ပြုမှာမဟုတ်ဘူးလို့ပဲကျွန်တော်ကတော့သတ်မှတ်ချက်ပေးချင်ပါလား
AAPP ခေါ်နိုင်ငံအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့ထုတ်ပြန်ချက်အရအာနာသိမ်းမိခြင်းကဆက်လို့2023အခုချိန်ထိဖမ်းဆီးချုပ်နှောင်ခံထားရသူပေါင်း14,000နီးပါးရှိပြီးအဲ့ဒီတဲကမှအယောက်2,000ကျော်ထောင်ဒဏ်ကြခံထားရတယ်လို့ထုတ်ပြန်ထားပါတယ်။အဲ့ဒီတဲမှာပြန်လည်လွတ်မြောက်လာသူအယောက်3,000ကျော်ရှိပြီးຫນွေဥဒေါ်လာရင်းနဲ့ဆက်ဆက်လို့တည်ဒဏ်ချမှတ်ခံထားရပြီးအကျဉ်းထောင်တွေရောက်နေသူ ရောက်တရာကျော်ရှိတယ်လို့ဆိုပါတယ်ခင်ဗျာ။